ိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ပိုင်ခွင့်နဲ့ဆိုင်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့ဥပဒေကျမ်းပြည့်ကျန်းခိုင်ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းလိုက်ပါတယ်။အဲ့ဒီပြင်ဆင်တဲ့မူကြမ်းကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းလက်မှတ်တွေနဲ့တင်သွင်းဖို့လုပ်တာဖြစ်ပါတယ်။ဒီလိုတင်သွင်းခဲ့ရတဲ့ပတ်သက်လို့ VOA သတင်းတောက်အမတ်မေခါကတင်ပြပို့ထားပါရှင်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အနာရပါတီ NLD ဘက်ကလွှတ်တော်မှာစူးစမ်းလာတဲ့နောက်အခုလိုပြိုင်ဘက်ကြံ့ခိုင်ရေးပါတီဘက်ကလည်းပြင်ဆင်ဖို့တင်သွင်းလာတာဖြစ်ပါတယ်။ဒီစဲဥပဒေရဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်း20ရာခိုင်နှုန်းကပြင်ဆင်တဲ့မူကြမ်းကိုတင်သွင်းတဲ့အခါပြောင်စုလွှတ်တော်ကလက်ခံဆွေးနွေးရမယ်လို့ပါရှိထားပါတယ်။ဒီလိုပါရှိထားတာကြောင့်ကြံ့ခိုင်ရေးပါတီဘက်ကအခုလိုတင်သွင်းခဲ့တာဖြစ်တယ်လို့တင်သွင်းတဲ့ကြံ့ခိုင်ရေးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကပြောပါတယ
်။အခုဆိုရင်ကတော့ပုံမှန်137ပဲ။137မှာကကြီးရနေငါအကြည့်ပါပါ။အဲ့တော့137ကကြီးရတော့ဟိုမှာပြင်းနေဆိုင်ဒီဇိုင်းကြီးဟိုကျုပ်ရဲ့ဒီချင်းပေါ့။ဒီကကြီးမှာပါတဲ့ဒီချင်းပတ်သက်လို့ပြောရတယ်ဆိုရင်ဘာမှဒီကောက်ဝေးခန်းတဲ့ကကြီးမှာအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီစီရဲ့ကိုယ်ဝင်နေတယ်သူကဟိုပေါ့နော်အဲဒီနယ်နဲ့တိုင်းဒေသကြီးနဲ့ဒီနယ်ဝင်ကြုံခံထားရေးကိစ္စတစ်ခုပဲအဲ့ဒီကိစ္စတစ်ခုလည်းပဲပါပါအဲကျန်တဲ့လုပ်ပိုင်ခွင့်နေသူ့ရဲ့ခံနိုင်တာမပါဘူ
းဒီကဲရပိုင်းကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကတိုင်းရဲ့ဒီနယ်ဝင်ကြီးချုပ်ကိုခန့်အပ်ရေးပိုင်းမှာပြင်ဆင်ဖို့ပြောဆိုလာတာရှိခဲ့ပြီးနောက်ပိုင်းအခုလိုပြင်ဆင်ဖို့စွတ်တော်ဘက်မှာတက်မတော်နဲ့နီးစပ်တဲ့ကြံ့ခိုင်ရေးပါတီဘက်ကနေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းပြင်ဆင်တဲ့ဥပဒေထံကိုတင်သွင်းခဲ့တာပါ။လက်ရှိပြင်ဆင်ဖို့တင်လာမှလည်းကြံ့ခိုင်ရေးပါတီတက်မတော်သားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားပါတီအချို့ပါဝင်တယ်လို့ဆိုပါတယ်။ကြံ့ခိုင်ရေးပါတီကတော့သူတို့အနေနဲ့ပြင်ဆင်တဲ့ဥပဒေမျိုးတင်သွင်းခဲ့တာလို့ဆိုပါတယ်။ဒီပုံမှန်ပြင်ဆင်ဖို့တင်သွင်းလာတာနဲ့ပတ်သက်လို့ဦးတောင်ရီက
ကတော့လောက်တာတော့ခုနခကြီးဝင်ချိန်ကဥပဒေကိုပြင်သစ်နေတာပြင်မယ်လို့လူတွေကလည်းအခုပါတီကခံယူထားပြီးသားဖြစ်တယ်ဒီတိုင်းမှမှလည်းသူဘောရာကြည့်နေထားပြီးသားဖြစ်တယ်ဒါကြောင့်မလို့သူကြီးညာထားတဲ့အတိုင်းဒီထက်ကနေပြည်သူလူထုနဲ့တိုင်းနိုင်ငံကိုမောင်းမားတွေအတွက်အလိုအဆုံပြင်ထားတစ်ခုကိုဆက်ပြီးတော့ပြင်လာပဲဖြစ်ပါလေနာပြည်နယ်တိုင်းဒေသကြီးမှရှိတဲ့လူစုကိုပြည်တော်ပြည်နယ်တိုင်းဒေသကရေးချက်ပြီးခံထားဖို့ရပါတယ်ဒါကညီညွတ်ရေးရောနောက်တစ်ခါတိုင်းသားတွေရဲ့ခွင့်ရေးရောနောက်တစ်ခါလွတ်လပ်ပြီးတရားမျှတတဲ့အခွင့်အရေးရောဒါကိုပြီးတော့ပြန်လာမယ်ဒီဆိုရဲဒီမှန်ချက်တော့အလုပ်ကအပေါ်ကနေပြီးတော့ဘုံချုပ်ခံလို့ဒါလေးတွေကြောပါသွားဖို့ဒါလေးတွေတွေးပြီးတော့မှအဆုံးပြင်လိုက်
တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်ခန့်ထားရေးနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေဘက်ကဟိုးအရင်ကတည်းကစော်တကတက်ခဲ့တာတွေရှိခဲ့ပါတယ်အဓိကအားဖြင့်တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမ္မတဘက်ကခန့်အပ်တာမဟုတ်ဘဲသက်ဆိုင်ရာဒေတာလွှတ်တော်တွေကလည်းရွေးချယ်သွားဖို့ပါဥပမာဆိုရင်လက်ရှိရခိုင်လွှတ်တော်မှာအများစုအနိုင်ရထားတဲ့ ANP ပါတီကဒေသအစိုးရအဖွဲ့ကိုဖွဲ့စည်းခွင့်မရပဲနိုင်ငံတော်သမ္မတကပဲခိုင်ရိုက်ခံထားတဲ့ကိစ္စတွေပါဒါကြောင့်လည်းတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခံထားရေးပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်ရခိုင်မျိုးသားပြည်သူ့လွှတ်တော်ကိုလည်းဥပဒေတန်းကတော့ဒီလိုတင်ပြလာတာတွေကိုပါတီကြီးနှစ်ခုရဲ့အပြိုင်မှုအဖြစ်ရှုမြင်ပါတယ
်အဲ့ဒီတွေးလာနေတဲ့ပုံမှန်တော့သမ္မတနဲ့ NLD ကြားမှာရှိတယ်လို့မြင်တယ်ပုံမှန်59စလုံးလို့နော်ပြောဟိုတက်မတော်ကနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါဝင်ရမယ်ဆိုတာတို့အဲတက်မတော်ကနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါဝင်ရမယ်ဆိုတဲ့ပုံမှန်ကိုမပြင်လဲပဲဒီကမပြင်ရတာကြာမှာပေါ့ပြင်ပြန်တော့လေသူကတက်ကရှော့ပေးမယ်ပုံမရှိဘူးဘယ်လောက်ထိပြင်ဆင်နိုင်မလဲပေါ့နော်ကျွန်တော်တို့ကဒီမိုကရေစီဘယ်လောက်ထိဆောင်မလဲအဲတက်မတော်က25ရာခိုင်နှုန်းယူထားတာကိုရှော့ရှာနိုင်မလားဆိုတဲ့အပေါ်မှာကျွန်တော်တို့ကတော့အခုလောလောဆယ်တော့တက်တက်ကတော့အဲ့လိုအရေးကြီးလက္ခဏာမပြသေးဘူးလို့ကျွန်တော်အမြင်နဲ့အဲ့အနေနဲ့သူတို့ကြားမှာရောဘယ်လောက်ကြီးသိနိုင်မှုရှိပြီလဲဆိုတာကျွန်တော်မသိနိုင်ဘူး။ဒါပေမဲ့ဆရာကလေးကပဲသူတို့အလားကော်မတီဖွဲ့စည်းရေးနဲ့ပြောင်းပြောင်းဟိုကောင်းကွက်မှုတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်အနေနဲ့တော့စိတ်တိတ်တော့လည်းများတယ်ဒါပေမဲ့အမေရိကလည်းပဲအိပ်ပြီးတော့မျောလင်းတာတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ
်။ဥပဒေကြမ်းတင်သွင်းမှုနဲ့ပတ်သက်လို့လွှတ်တော်ကဘယ်လိုဆုံးဖြတ်အောင်လဲဆိုတာတော့မသိရသေးပါဘူး။လက်ရှိမှာတော့ဥပဒေကြမ်းကိုတက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌတွေဘက်ကလက်ခံထားတယ်လို့တင်သွင်းခဲ့တဲ့ဦးတောင်အေးကဆိုပါတယ်ရှင်။